မြန်မာကုန်သွယ်ရေးကဏ္ဍအထူးသဖြင့်ပြည်ရင်းမှာရှိတဲ့အသေးစားအလတ်စားလုပ်ငန်းတွေကိုဥရောပသမဂ္ဂ EU ကနေဒေါ်လာယူရို၈တန်ငွေကြေးထောက်ပံ့မဲ့ Arise Plus မြန်မာအစီအစဉ်ကိုစတင်လိုက်ပြီဖြစ်ပါတယ်။ဒါကအာဆီယံအပါအဝင်နိုင်ငံတကာကမ္ဘာကုန်သွယ်ရေးအဖွဲ့တွေနဲ့လက်တွဲနိုင်ဖို့အလုတ်ကိုင်းဖန်တီးနိုင်ဖို့ EU ကရည်ရွယ်ထားလည်းဖြစ်ပါတယ်။ VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
။ဥရောပသမဂ္ဂ EU ကမြန်မာအစိုးရရဲ့ကုန်သွယ်ရေးကဏ္ဍအတွက်၄နှစ်စာယူရို၈တန်ထောက်ပံ့မဲ့အစီအစဉ်အတွက်နှစ်ဖက်ငွေကြေးပိုင်းဆိုင်ရာစာချုပ်ချုပ်ဆိုထားပြီးနိုင်ငံတကာကုန်သွယ်ရေးဌာနကစီးပွားကူးသန်းဝန်ကြီးဌာနနဲ့ပူးပေါင်းအကောင့်တွေဖော်တော့မှာဖြစ်ပါတယ်။အာဆီယံနိုင်ငံတွေပြီးရောဥရောပသမဂ္ဂနိုင်ငံတွေနဲ့မြန်မာနိုင်ငံကြားကုန်သွယ်ရေးတူးတက်လာဖို့ပြည်တွင်းကအသေးစားနဲ့လက်စားလုပ်ငန်းအဆက်အမီတွေကိုအဓိကပံ့ပိုးရေး EU ကရည်ရွယ်ထားကြောင်းစီးပွားရေးနဲ့ကူးသန်းရောင်းဝယ်ရေးဝန်ကြီးဌာနလက်ထောက်အတွင်းဝန်ဦးခင်မောင်လွင်ကပြောပါတယ်။
ဥရောပသမဂ္ဂနဲ့တဝါစီကုန်းသူကဒေတာတွေစီဝါရေးခွင့်ရေးကိုအလုံးစံနိုင်တဲ့အတွက်ကိုဒီပေါ်ရရကနာကျူးစပြီးဒါ SME တွေပေါ့ဒါတွေရဲ့စောင့်ဆောင်ရေးတွေကိုပုံမတော်တင်းတွေကို financing agreement ကတော့လက်မှတ်ထိုးပြီးသွားပြီလက်မှတ်ထိုးပြီးသွားဆိုတော့အခုကစတင်ဆောင်ရေးပေါ့ဆိုတော့ကာလအတိတ်ကတော့တဝါဒီစတင်တဲ့နေရာစပြီးတော့ဖြစ်စစ်နေတာပေါ့ဒီနေ့ပေါ့
လက်ရှိအနေအထားမှာ SME လုပ်ငန်းရှင်တွေကချင်းငွေရရှိဖို့ကအဓိကလိုအပ်ချက်ဖြစ်နေပါတယ်ဒါပေမဲ့ရေရှည်ရက်တင်နိုင်မှုအတွက်ဆိုရင်တော့လုပ်ငန်းသေးတွေဟာစင်စက်မပြတ်လေးလာမှုတွေလုပ်ဖို့လိုကြောင်းစက်မှုကြီးကြပ်ရေးနဲ့စစ်ဆေးရေးဦးစီးဌာနညွှန်ကြားရေးမှူးဒေါက်တာအီးရွှေစင်ထွန်းကပြောပါတယ်
ဆိုအိမ်ကြီးတိုင်းနိုင်ငံမှာဆို value add လုပ်နေတာဒီမှာဒီမှာ value add လုပ်ဖို့အတွက်ကို idea လည်းလိုရဲ technology လည်းလိုရဲစစ်စီပိုင်းအားဆောင်အများကြီးလိုအပ်နေပါလေဟို sensitive development မှုဆိုတာမရှိသလိုဖြစ်ပြီးမျိုးကလာဖြစ်နေတဲ့ဥပမာအဲကော်ဖီပဲပေါ့ for example ကော်ဖီဆိုပါဆိုဒီကော်ဖီကိုဘယ်ဒီဂရီမှာထားလိုက်အရသာဘယ်လိုဖြစ်မလဲအခါရော့မလားအချိန်တက်ပေါက်လားမလားစသည်ဖြင့်ပေါ့ဓာရီကိုအဲလိုအပ်တယ်ဆိုရင်ဟာကျွန်တော်တို့ကများများလေးဒီလိုကို awareness ပေးရမယ်ပေါ့နော်
အစိုးရဘက်ကလည်းအသေးစားနဲ့လက်စားလုပ်ငန်းရှင်တွေကိုလုပ်ငန်းကျွမ်းကျင်မှုအပိုင်းတွေလေ့ကျင့်သင်ကြားပေးသင့်တယ်လို့ဒေါက်တာအီးရွှေစင်ထွန်းကပြောပါတယ်။မြမကုံတို့ရဲ့အတွက်ဥရောပသမဂ္ဂကစက်ကူညီသွားမှဖြစ်တယ်လို့ပို့ကုန်လေးပေးထုတ်လို့ရကဏ္ဍနဲ့အလောက်ကင်ဖန်တီးရေးအတွက်ပါဒီငွေကြေးထောက်ပံ့မှုကရည်ရွယ်ထားတာလို့ဆိုပါတယ်။ဥရောပသမဂ္ဂပူးပေါင်းဆောင်ရွက်ရေးဌာနအကြီးအကဲတွေနဲ့မြမအစိုးရတာဝန်ရှိသူတွေဩဂုတ်လ6ရက်ကနေပြီးတော့တွေ့ဆုံပွဲမှာအခုလိုငွေကြေးပိုင်းပံ့ပိုးတဲ့အပိုင်းကိုအသေးစိတ်ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။